ဒီလိုပါခင်ဗျာ2009ခုနှစ်ဒီဇင်ဘာလ19ရက်နေ့တုန်းကကချင်ပြည်နယ်ဖားကံမြို့နောင်မီးကျေးရွာကခရီးရန်ဖျားကြောင်းတစ်ခုမှာခရစ်မတ်ပွဲတော်အတွက်သချင်းစီဆိုလေ့ကျင့်နေတဲ့ရွာသားတွေကိုဖားကံအခြေဆိုင်ခလာယာ298ကတက်ကြွကြီးတူးနဲ့စစ်သားတစုလာရောက်ပြီးရိုက်နှက်ဓာတ်ထုတ်မှုလုပ်ခဲ့တာကြောင့်ကချင်လေသမားတူးပွဲချင်းပြီးတည်ဆုံပြီးနောက်တူးကဒဏ်ရာအပြင်းထန်ရရှိခဲ့တဲ့အမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒါပေမဲ့တည်ဆုံသူရဲ့မိသားစုကိုစစ်တပ်ကရောချင်းငွေ၅သိန်းလာပေးပြီးနှိမ့်သိမ့်သွားတာကလွဲလို့လူသားသမားတက်ကြွကြီးနဲ့စစ်သားတစုကိုအာဏာပိုင်တွေကအခုချိန်ကြီးအရေးမယူသေးတာကြောင့်ဒေသခံရွာသားတွေကြောက်ကြောက်လန့်လန့်နေပဲနေထိုင်သွားလာနေကြရကြောင်းလန်ဒန်အခြေစိုက်မြန်မာအရေးဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ကြီးကဇန်နဝါရီလ18ရက်မနေ့ညကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီကိစ္စကိုအသေးစားစုံစမ်းထားတယ်ဆိုတော့ဘာမာကမ်ပိန်း UK အဖွဲ့အရာရှိတဦးဖြစ်သူမန်နန်ဆန်းကအခင်းဖြစ်ပွားခဲ့ပုံနဲ့ပတ်သက်ပြီး RFA ကိုခုလိုစရှင်းပြပါတယ်။
အခြေအနေကဘယ်လိုဖြစ်လဲဆိုတော့ဒီဇင်ဘာလ19ရက်နေ့ညနေ8နာရီခွဲနောက်ပိုင်းမှာပေါ့နော်ဒီနောက်မီရွာလို့ခေါ်တဲ့ရွာတရားမှာရွာတရားသားတွေကခရစ်မတ်နာချင်းကြီးပြီဆိုတော့ရွာချင်းမှာဆရာကျောင်းချင်းမှာခရစ်မတ်ချင်းတွေတိုက်တယ်ပြတ်ဆက်တွေတိုက်တယ်အဲ့ဒီအချိန်မှာခလာယ298ကတက်တက်ကြုံမြင်တဲ့အဖွဲ့ကလာပြီးတော့ဆရာကျောင်းထဲမှာရှိနေတဲ့အတင်းသားလေးကိုလာပြီးဆေးဆိုတဲ့ ဟစ်တယ်ပြီးတော့ဆွဲလာရန်လာလုပ်တယ
်အဲ့လိုဆွဲလာရန်လာရိုးရင်းဆန်ကဖြစ်နေခြင်းမှာဝင်ရောက်ဖြန့်ပြေးသူတွေရှိပေမဲ့ခလာယ298တက်ကြွကြီးကျော်မြစ်ကဓာတ်နဲ့လိုက်ထိုးခဲ့တာကြောင့်လက်ပိုင်းတော်ဆန့်ဆိုသူကချင်လေသမားတူပွဲချင်းပြီးတေဆုံးသွားပုံကိုလည်းမန်နန်ဆမ်ကထပ်ပြောပြပါတယ်
အဲ့ဒီမှာပေါ့နော်အတင်းတော်ကဒီနေ့သူနာမည်ကလမဘရန်လို့ခေါ်တယ်သူကနေပြီးတော့မလုပ်ဖို့အတွက်တောင်းပန်နေဖြစ်လို့ဆိုလူတွေကအကုန်လုံးဖိလန်နာပဲဖြစ်လာတယ်အဲ့ဒါသူတောင်းပန်နေတပိမဲ့အဲ့ဒီတက်တဲ့ကြုံင်းကအဲ့လိုလာပြီးတော့ညီနိုင်တောင်းပန်နေလမဘရန်ကိုသူအင်ဂျီရဲ့ရှင်ဘတ်ကိုဆွဲပြီးတော့ဒီစပိနေဖို့တက်ပြောတယ်ပြီးတော့ထိုးလဲထိုးတယ်အဲ့ဒီအချိန်မှာလမဘရန်ရဲ့မျက်နှာမှာတန်ရလဲရသွားတယ်ပြီးတော့သူ့ရဲ့ပါတစ်ချောင်းလဲကျိုးသွားတာပေါ့နော်အဲ့ပြီးတဲ့နောက်မှာပဲနောက်တစ်ယောက်ကိုလည်းသူသားနဲ့ချိုးတယ်အဲ့ဒီမှာနောက်တစ်ယောက်ကပေါင်မှာမလက်မကြောကြောဝင်သွားတယ်ပြီးတော့တခြားသူရဲ့ကိုခန္ဓာတချို့မှလည်းတန်ရာတွေရပြီးတော့အချင်းကြီးဆိုးရဲဆိုတီးရတယ်အဲ့ဒါနဲ့ဒီမပြေးသေးဘူးအဲ့ဒီလူအုပ်ထဲမှာပဲပြင်းနာမှရှိနေတဲ့နောက်ထပ်တယောက်လက်ထိုင်ပုံစံဆိုတော့အဲ့ဒါကိုတော့တခါလဲဘာမှမပြောဘဲနဲ့ပေဖဲ့ရင်းမှာထိုးလိုက်တာအမသူတွေအရင်ထွက်ပြီးတော့ဆက်နမြစ်တဲ့ကြားလဲတခါလဲအဲ့မှာတင်ဆုံးသွားတယ်လို့ပြပြနဲ့နောက်ဆိုင်ကို
အဲ့ဒီနောက်ပိုင်းမှာရက်ရွာအာနာပိုင်းတွေကိုခေါ်ပြီးတိုင်ကြားပေမဲ့ဒီကိစ္စကစစ်တပ်ကဆောင်ရွက်ခဲ့တဲ့ကိစ္စမို့သူတို့အနေနဲ့ကင်တွယ်ဖို့ခက်ခဲတယ်ဆိုပြီးအခင်းဖြစ်ပွားခဲ့တဲ့ဖားကန့်နောင်မီရွာမှာရဲစခန်းမရှိတာကြောင့်အခြားဘေးနားရွာကရဲစခန်းကိုအကြောင်းကြားပြီးခဲ့ပါတယ်ရဲတွေရောက်လာပြီးနောက်ပိုင်းအလောင်းကိုတည်နေတဲ့နေရာမှာပဲအဲ့ဒီအတိုင်းဖျားကြောင်ချာစတဲမှာသာထားဖို့မှာကြပြီးပြန်သွားကြပါလေအဲ့နောက်မှာရဲတွေကဒနိုင်းစစ်တေသဒုဗျူဟာမူဘုံမူကြီးအောင်ကျော်ထွန်းစီအကြောင်းကြားခဲ့တယ်လို့ဆိုပါတယ
်ဒါနဲ့ဒနိုင်းမှာရှိတဲ့စစ်တပ်ထဲကပေါ့နော်ဘုံမူအောင်ကျော်ထွန်းစီကိုအကြောင်းကြားတယ်ဆိုတော့ဘုံမူအောင်ကျော်ထွန်းကနေပြီးတော့အဲ့ဒီညနေမှာရောက်လာတယ်ရောက်လာပြီးတော့အကြောင်းစုံကြီးပြီးရတဲ့ခါမှသူကတက်တက်တမီရှိတဲ့တပ်သေးကိုတွန်းပြီးတော့အမတော်စစ်စီတယ်လို့ပြောတယ်တင်စားခင်မဘက်တက်တဲ့ဂျမီငါတူတကယ်ပဲတောင်းနေထူတဲ့ဆိုတော့ဘုံခံရတယ်လို့ပြောတယ်။ဒါပေမဲ့ဘလို့အရေးယူဆောင်ရွက်သွားမယ်ဆိုတာရွာသူရွာသားတွေကိုကရွာလူကြီးတွေကိုမိသားစုဝင်တွေကိုဘာမှပြန်ပြောပေးနဲ့အဲ့ဒီမှာလူတည်မှုအတွက်ကျန်တာပိန်ပေါ်တော့ရောကြီးနဲ့တောင်းပန်နေဆိုပြီးတော့ပြီးသွားတယ်ဆိုတော့ကျွန်တော်ပြရတာပေါ့နော
်။အခုလိုတည်ဆုံးသူမိသားစုဝင်တွေကိုငွေ၅သိန်းနဲ့နှိမ့်သိမ့်ခဲ့တယ်ဆိုပေမဲ့ခလာယတက်ကတက်ကြကြီးကျော်မြင့်ဒီကချင်ရွာသားကိုဘာကြောင့်တတ်ဖြတ်ခဲ့တဲ့ဆိုတဲ့အကြောင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အခုလိုကချင်ပြည်နယ်အတွင်းမှာဒေသခံကချင်တိုင်းသားတွေကိုစစ်တပ်ကအကြမ်းဖက်တတ်ဖြတ်ခဲ့တာနဲ့ပတ်သက်ပြီးဘာမာကမ်ပိန်း UK အဖွဲ့အရာရှိမတ်နန်ဆန်းကအခုလိုမှတ်ချက်ပေးပါတယ
်။အခုလိုမျိုးမြန်မာစစ်သားတွေကရွာပြည်ရွာသားတွေကိုအာဏာသုံးပြီးတော့စိုက်တလုံးစော်ကပတ်ချက်ပြီးအဲ့လိုမျိုးပြုလုပ်နေတာကမြန်မာပြည်မှာနေရာဒေသမှာအများကြီးပဲ။ဒါပေမဲ့ကျွန်တော်တို့ကချင်ပြည်နယ်မှာတော့ဒီလိုမျိုးဖြစ်နေတယ်ဆိုတာကိုလူတွေတော်တော်များများကမထင်ကြဘူး။ဒီလိုမျိုးစစ်တပ်ကစစ်သားတွေတက်ကြတဲ့ဒုမှုတွေသူတို့ကိုယ်နဲ့ကိုယ်ကမှပြင်းမှုတွေဒီလောက်ကျဉ်းနေပြီးရဲ့အထက်ကနေပြီးတော့ဥပဒေအရအရေးယူဆွဲခြင်းဆိုတာတော့မှမရှိဘူး။အဲ့လို့ဆိုတော့ဒီလိုမျိုးဒီစစ်အစိုးရကတရားနဲ့ဥပဒေနဲ့စိုက်တယ်လို့လုပ်ပြီးအုပ်ချုပ်နေတဲ့အစိုးရပဲဆိုတာအထင်ရှားတွေ့ရတယ
်။ပြီးခဲ့တဲ့2009ဇွန်လတုန်းကလည်းမိုးကောင်းမြို့နယ်မယန်းရွာကကျောင်းသားနဲ့လူငယ်15ဦးခန့်ကို စစ်သားတွေကအပြင်းထန်ဒဏ်ရာရတဲ့အထိရိုက်နှက်စော်ကားခဲ့တဲ့ဖြစ်ရမျိုးရှိခဲ့ကြောင်းလဲဘာမာကင်ပိန်း UK ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ